ရခိုင်ပြည်နယ်ရတိတ်တောင်မြို့နယ်ကြောက်တန်းရွာနေစက်ခွန်ရွာကိုတမရော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်မှာမဟုတ်တိရခန့်တွေခေတ္တဆောင်သိမ်းရဖို့တိရခန့်အာဏာပိုင်တွေသတိပေးထုတ်ပြန်ပြီးတဲ့နောက်မှာတိရတွင်တိုက်ပွဲတွေပြင်းထန်လာတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကိုအိမ်ပါရတိတ်တောင်မြို့နယ်ကြောက်တန်းနယ်မြေမှာတမရော်ကနေမြေရှင်းလင်းရေးလှုပ်ဆောင်ဖို့အတွက်တိရခန့်ကြေးရွ တတ်တဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့အေပြောခွေရခိုင်ဒုက္ခကပြောပါတယ်
ကျောက်တန်းရွာနဲ့ဒီအောင်သာစီရွာဘက်မှာမြန်မာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့တိုက်ပွဲကတော့အတင်းခံဖြစ်နေတာရှိတယ်ဗျ။ဒီနေ့နေ့လယ်12နာရီလောက်ကနေစပြီးတော့ဖြစ်နေတာ။ဆိုတော့ဒီအခုအချိန်ထိတိုက်ပွဲရလာကတော့မြန်မာစစ်တပ်ဘက်ကနေအနည်းဆုံး30အထက်ကြာဆုံးတာရှိတယ်ဗျ။နောက်တန်ရာရတဲ့သူတွေလည်းရှိတယ်။မြန်မာစစ်တပ်စီကနေလက်နက်ကင်မီကြောက်တွေလည်းကျွန်တော်တို့သိရှိရမိထားတာရှိတယ
်။ကျေးတဲ့တော်မြို့နဲ့ကျောက်တန်းကျေးရွာဖက်တိုက်ပွဲအချိန်တွေကိုမသိရသေးပေမဲ့တိရတွင်းနေတိုင်းသူတွေလုံုံရေးတွေယာယီသိမ်းချောက်ခိုင်းရတာလို့တမတော်ပြောခွေရဘူမှုချုပ်စွန်မင်းထွန်းကပြောပါတယ
်ကျွန်တော်အဲ့ဒီကောင်ဖြစ်သွားတဲ့အသေးလေးတော့မသိသေးဘူးအဲ့ဒီမှာတော့ကျွန်တော်တို့ဒီမြို့နယ်အုပ်ချုပ်ရေးအဖွဲ့တွေပေါ့ဒီနေရာမှာရှိတဲ့နေလုံဖွဲ့ရတော့အဲ့ဒီမှာဒီနေနေနဲ့ပတ်သက်တဲ့ကအဖွဲ့တွေရောက်နေနေရာရှိတဲ့တကောင်လို့အမေမီလုံလုံကြီးဖောင်ရမယ်ဆိုပြီးကျွန်တော်တို့ဒီလိုလိုကြီးကနေရှိသေးရေးတဲ့ပုံနဲ့ဖာထောက်ပြီးအကြောင်းဖားထားတော့ရှိပါတယ်ဗျာတခုချင်းဖြစ်တဲ့တိုက်ပွဲအခြေအနေတော့ကျွန်တော်လည်းမသိသေးပါဘူး
ဒီကနေ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်မှုများနေတယ်လို့အေအေဘက်ကပြောနေပေမဲ့တိချာတိမပြုတ်နိုင်သေးပါဘူး။လက်ရှိကြောက်တန်းကြီးရွာအုပ်စုထဲကရွာသားတော်တော်များများဟာရွာကနေတိမ်းချောင်နေကြပြီလို့ဒိန်းတော်ကြီးရွာသားကုဆန်အောင်ကဆိုပါတယ
်။အခုအဲ့ဒီနေနေမှာအများနာတော့ဟောရွာကနေဆက်ခွာရမြနေနေပြီ။ဘူးရွာမှာမရှိသလောက်ဖြစ်နေပြီ။တိုင်းရွာရဲ့ဟောပြင်းတော့မှလည်းနည်းနည်းရှိသေးတယ်။ဖြည်းဖြည်းအောက်သားစေးရေပေါ့အဲ့ဒီရွာရဲ့ဘာကောင်တရားမှမရှိတော့ဘူး။ကောင်းကောင်းကဒီတက်တော့ဟောရောက်နေပြီ။ဒါတော့မြောက်လေးလူတွေကြားဟိုကလမုံတိုင်းလိုင်းရောကြောင်းနော်တန်ကောက်အဲ့ဒီရောရောခဲမှာရောက်နေ
ဒီကနေ့မှာဆစ်ဆောင်တွေထပ်မရောက်ရှိနေလို့လက်ရှိရေသိမ်းဆောင်မြို့အတွင်းဆစ်ဆောင်ဥယျာဉ်4000ခန်းရှိနေပြီလို့အကူအညီပေးဖွဲ့ဝင်ကုဘက်ကာကဆိုပါတယ
်ဒီကနေ့မြို့ပေါ်ရောက်လာရတဲ့ပြည်သူတွေမနေ့ကတည်းကရောက်တာအခုကြီးအများကြီးပဲရောက်ဆုံးမှာဆံမန်းစီကဒီမြောက်မြို့နယ်ရောက်ဖက်ချမ်းအခြေအနေကပိုရင်1000ကျော်3000မိပါလားရှိတယ်အခုကပေါင်းလိုက်လို့ရှိရင်အဲ့မှာ4000မိပါလားရှိတယ်
ကျောက်တန်းအုပ်စုကြေးရွာကနေခေတ်သားရှောင်းသိမ်းနေဆိုင်ရဖို့အမိတ်ထုတ်ပြီးနောက်ပိုင်းတိုက်ပွဲဖြစ်ပွားလာသလိုကြေးရွာသားတွေကလည်းနေရဆွတ်ခွာထွက်လာကြပါတယ်။ပြီးကြတဲ့2019ခုနှစ်မတ်လအတွင်းမှာကျောက်တန်းကြေးရွာစာတင်ကျောင်းတွင်တပ်မတော်ကနေရွာသားတွေကိုခေါ်ယူစစ်ဆေးနေစဉ်ပြစ်ကတ်မှုဖြစ်ပွားခဲ့လို့ရွာသား10ဦးသေဆုံးပြီး6ဦးတန်ရန်ရရှိသွားတဲ့ဖြစ်စဉ်တွေရှိခဲ့လို့ရွာသားတွေစိုးရိမ်စိတ်နဲ့သိမ်းရှောင်ခဲ့ကြတာပါ။ရသေးတာမြို့နယ်ကြောက်တန်းနေမြေမှာစစ်စီရေးနေမြေဖြစ်တတ်မှတ်ထားတဲ့ပုံမဖြစ်တဲ့ကြောင်းရခိုင်တိုင်းသားမျိုးနယ်များစီယုံသွင်းမှုကိုစစော်ဆုံးကပြောပါတယ်
အမလို့ကနေကြကြလို့လည်းအမြင်တွေကျွန်တော်တို့ကအဲ့ဒီဟာအကုန်လုံးကိုဒီစစ်စီလို့ပေါ့တဲ့တိချောင်းအမေတို့တွေခါကြတော့အခုလိုလို့ဆီမှာဒီမိုးဝစီညလုံးတွေအကုန်လုံးကတက်တိုင်းလာတာကြည့်တော့မှာပေါ့နောက်တစ်ခုကအဲ့ဒီတောက်ဖဲတဝိုင်းမှာသူဖြစ်စေစာဘူရတဲ့ယောဂစစ်ကုန်ရုံရှိတယ်ကွာတောက်ဖဲတဝိုင်းမြေတွေအကုန်လုံးဆိုလို့ရှိရင်တော့3000ကျော်လောက်ရှိတယ်ဒီနေရာတော့နေမှာနောက်ပြီးတော့မှကုပိကလည်းရှိတယ်အချင်းတွေတို့မှာအချမ်းမတော့နေလို့ဆိုကြတာလည်းအဲ့ဒါမဖြစ်တဲ့ကိစ္စတစ်ခုပေါ့နော်အဲအယောင်အိမ်တွေများတယ်ဒီလူတွေအတွက်ကိုဘာမှပြင်ဆင်မှုမရှိဘူးပေါ့နော်
ကျေးတဲ့တော်မြို့နယ်နေမြေခံတပ်ရင်းကတပ်မိသားစုဝင်3ဦးကိုစွန်လ24ရက်နေ့ကအေတပ်ဖွဲ့ဝင်တွေဖမ်းဆီးသွားခဲ့ပါတယ်။ဒီလိုဖမ်းဆီးရတာဟာမြန်မာတပ်မတော်ကတုံးဆွဲနေတဲ့အစ္စရေးနိုင်ငံလုံစစ်မြေပြင်3စကန်လောက် I love Musa မောင်းသူမဲ့ကင်းသောလေရင်ငယ်တစီးကိုအေဘက်ကတင်စီရရှိခဲ့ပြီး၎င်းရင်ကိုလာရှာတဲ့ခမရ936တပ်ဖွဲ့ဝင်တွေရဲ့သား3ဦးကိုဖမ်းဆီးထိန်းသိမ်းထားတယ်လို့အေဘက်ကထုတ်ပြန်ထားပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့စစ်ရေးပဋိပက္ခဖြစ်စဉ်မှာမတင်ကားသူတွေကိုအပြန်လန်ဖမ်းဆီးမှုတွေရှိနေတယ်လို့စစ်ရေးကာလအတွင်းရွာသား2000ခန့်အစ်စ်ဘေးသိမ်းရှောင်နေရပါတယ်ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်